ဆရာဦးအောင်သိန်းတို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအဓိကဘလို့အကြောင်းအရာတွေကိုရှင်းပြပါတယ်ခင်ဗျာ
အဓိကအကြောင်းအရာကတော့ကျွန်တော်ဒီမှာရှင်းနေတယ်ထောင်ကြတယ် license တွေရုပ်သိမ်းခံရတဲ့ကိစ္စနောက်ပြီးတော့ဆရာဝန်တွေထောင်ကြတယ်အစမ license ရုပ်သိမ်းထားတဲ့ကိစ္စပေါ့နောက်ပြီးတော့တက်လို့တက်နေတဲ့ကျောင်းသားတွေထောင်ကြတယ်ထောင်အပ်ပြန်လွတ်လာတဲ့ကျောင်းပညာဆက်လက်ပညာပိုင်ခွင့်ကိစ္စပေါ့ဒီဟာတွေကကျွန်တော်တို့ဖွင့်ပေးသင့်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာကစီးပွားရေးပိတ်ဆို့ရေးတွေလုပ်နေတဲ့ကိစ္စတွေဟာအတိုင်းယူပြည်သားတွေအတွက်ပဲနစ်နာတယ်။ဒါကြီးပြန်ဖွင့်ပေးသင့်ပါတယ်လို့နိုင်ငံတော်တာဝန်ရှိသူတွေကပြောနေပေမဲ့ပြည်တွင်းမှာတော့နိုင်ငံရေးအကျဉ်းချပြီးထွက်လာတဲ့သူတွေအသက်မွေးဝမ်းကြောင်းလိုက်စင်နေရတယ်။ပိတ်ပင်ကြားစည်းခံရတဲ့ကိစ္စတွေကိုတော့ပြန်ဖွင့်ပေးဖို့မစင်စားသေးဘူးလားဆိုတဲ့မျိုးကိုကျွန်တော် raise လုပ်တာပါ
။ Okay အဲ့တော့ကိုယ့်ရဲ့နိနာဆုံးရှုံးမှုတွေတက်ကိုနိုင်ငံတော်အစိုးရရောဘယ်လိုနီးလားနေနဲ့တင်ပြတောင်းဆိုတာတွေရှိပါလဲခင
်ဗျအဲကျွန်တော်တို့ကတော့အဲ့ဒီဖြစ်စဉ်တွေပေါ့ဗျာဒီရှင်းနေတွေဆိုရဲဒီဘာကောင်စီ AV 17နဲ့အရေးယူဆောင်ရွက်မှုတွေဟာဒီလုံထုံးလုံနီးနဲ့ညီဆောင်ရွက်ခြင်းမဟုတ်ဘူးဆိုတဲ့အချက်လေးတွေကျွန်တော်တင်ပြတယ်ပေါ့နော်ဒီအစိုးရကဒီတရားမျှတမှုမရှိဘဲနှိရှိထောင်နှံနေချမှတ်ပြီးတော့ကျန်တဲ့လွတ်မြောက်လာတဲ့အခါမှာလဲဒါမိမိပြတ်ထန်းထားတဲ့ဥပဒေတိုင်းမိမိကမလိုက်နာပဲနဲ့ဥပဒေမဲ့ license တွေရုပ်သိမ်းထားတဲ့ကိစ္စကိုပြန်လဲစစ်ဆောင်ရဲပေးဖို့ပေါ့နော်ဒါကျွန်တော်တို့ရဲ့ဒီမွေးရပါနိုင်ငံသားအခွင့်အရေးကိုအသိမှတ်ပြုရရောက်တယ်ဆိုတဲ့အကြောင်းမျိုးကျွန်တော်တင်ပြပါတယ်အဝေးရောက်မှနေတဲ့ဆရာဝန်တွေတောင်မှနော်တိုင်းပြည်ကိုပြန်လာပြီးတော့ပြည်သူအကျိုးပြုလုပ်ငန်းတွေဆောင်ရွက်ပေးပါလို့ဒီလိုနိုင်ငံတော်ကနေသဘောထားကြီးစွာနဲ့ဖိတ်ကွန်နေတဲ့အချိန်မှာတိုင်းပြည်ရဲ့အတွင်းမှာအလုံးလုံးလို့တဲ့ဆရာဝန်တွေရှင်းနေတယ်ကိုစေကူစားဝန်တရားဥပဒေမှာပြန်လည်လိုက်ပါဆောင်ရွက်ခွင့်ပေးပါဆိုပြီးတော့သမရဥသိမ်းစင်ကိုတင်ပြတဲ့စာပေါ့ဗျာ၄ရက်နေ့တွေကကျွန်တော်တို့ပြေဖို့ထားပါတယ်သူတို့ဆွဲတင်ရင်နဲ့ပုံမှန်တစ်ခုနဲ့နော်ကျင်းနှလောင်းနဲ့ထောင်ထဲမှာကျွန်တော်တို့ကနေခဲ့ရကြပြီဗျာဆောင်ပြန်ထွက်လာတော့လေကျွန်တော်တို့ကိုအသက်မွေးဝမ်းကြောင်းလိုက်စင်မှာထပ်ပြီးတော့ထပ်ပိတ်ပြန်တယ်ဆိုတော့လူတယောက်ကိုအကြောင်းချင်းအတခုနဲ့ပြစ်ဒဏ်နှစ်ဆင့်ပေးသလိုဖြစ်မနေဘူးလားဗျာ
ဟုတ်ကဲ့ဒီနေရာမှာပေါ့လေနိုင်ငံရေးအရထောင်ထံကြခံရတာမျိုးမဟုတ်ဘဲနဲ့အကြောင်းတစ်ခုခုကြောင့်ထောင်ထံကြခံရတဲ့ဆရာဝန်သူမဟုတ်ရှေ့နေတွေကရောထောင်အပြန်လဲလွတ်မြောက်လာပြီးတဲ့အခါမှာတံမွေးဝန်းကြောင်လုတ်ပိုင်ခွင့်လိုင်စင်တွေပြန်ရလာမျိုးရှိလားခင်ဗျအ
ဲဒါကတော့တချို့ရှေ့နေတွေလည်းရှိတယ်တချို့ဆရာဝန်တွေလည်းရှီကောင်းရှိနိုင်ပါလိမ့်မယ်လို့ကျွန်တော်ထင်တယ်ရှေ့နေတွေရှိတာတော့ကျွန်တော်သိတယ်ဗျဘုပ္ပမဲ့အခုဟာကလည်းနိုင်ငံရေးရလည်းဆက်နွယ်တယ်ပေါ့ဗျာထောင်ကြပြီးတဲ့နောက်မှာအဲဒီသူတို့ရဲ့တံမွေးဝန်းကြောင်လိုင်စင်ကိုပိတ်ထားပြစ်ခံရတဲ့ကိစ္စတွေပေါ့နော်အင်မတန်မှကျွန်တော်နစ်နာတယ်ဒါတွေကိုပြန်လဲစဉ်းစားပြစ်သင့်တယ်လို့ကျွန်တော်တို့ဒီနေ့သတင်းစာရှင်းလင်းပွဲလုပ်တာပါအ
ဲ့တော့လူပုဂ္ဂိုလ်ဘယ်နှယောက်လောက်ရှိကြလဲခင်ဗ
ျလူပုဂ္ဂိုလ်အားဖြင့်ကျောင်းသားက9ဦးလောက်ရှိမယ်ဆရာဝန်ကကျွန်တော်လောလောဆယ်ဦးရှိတယ်နောက်တစ်ခါကျန်တဲ့သူတွေရဲ့ရှင်းနေက15ဦးလောက်ရှိမယ်ခင်ဗျဘယ်လိုနင်းနိုင်ရလဲဆိုတော့ဗျာလူတယောက်ကသူကျွမ်းကျင်တဲ့ပညာသူကျွမ်းကျင်တဲ့အလုပ်ကိုသူ့မှာလုပ်နိုင်တဲ့ capacity သူရှိတာပေါ့နော်အဲ့ဒါလုပ်ခွင့်မရတာဟာဒါလူခွင့်ရကြီးကြီးချိုးပေါက်တယ်လို့ကျွန်တော်ပြောရမှာပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဟိုမိမိတို့ရဲ့တံမွေးဝမ်းကြောင်းလိုင်စင်တွေပြန်ရရေးအတွက်ကိုရှေ့ဆက်ဘာတွေလှုပ်ဆောင်သွားဖို့ရှိပါလဲခင်ဗျာ
ကျွန်တော်တို့ကပထမအဆင့်နည်းကတော့ဒီနိုင်ငံတော်သမ္မတဦးသိန်းစိန်တန်ကိုတင်ပြတဲ့စာပေါ့ဗျာအဲ့ဒါပြီးရင်ကျွန်တော်တို့ကအမျိုးသားလူ့အခွင့်အရေးကော်မရှင်ကိုတခါတင်မယ်ပေါ့နော်အဲ့လိုတင်ခြင်းအပြင်ကျွန်တော်တို့ရဲ့ license တွေနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုသဘောထားမလဲဆိုတာကျွန်တော်တို့သိချင်တာပါပဲပြည်မှုဥပဒေနဲ့ကျွန်တော်တို့အရေးယူပြီးထောင်ချပြီးသွားပြီဗျာအဲ့ဒီထောင်ချပြီးရဲ့ပြည်ထောင်နဲ့ကျွန်တော်ခံခဲ့ရပြီးပြီအဲ့ဒီအပြင်ကိုကျွန်တော်တို့ရဲ့ပညာရပ်ဆိုင်ရာကိစ္စရပ်တွေပါထပ်ပြီးပိတ်ဆို့ရဲဆိုတော့ကျွန်တော်တို့ဒါစီးပွားရေးပိတ်ဆို့မှုတရားဖြစ်နေတယ်ဆိုရင်လည်းဒါမမှားဘူးပေါ့ဗျာကျွန်တော်ရဲ့အသက်မွေးဝမ်းကြောင်းမှုအတွက်ကိုပိတ်ပင်ကြွဲ့ကြွဲ့ကျွန်တော်မှမတရားနစ်နာလို့ပြောရင်လည်းမမှားဘူးပေါ့ဗျာအဲကြောင့်ကျွန်တော်တို့ကအဲ့ဒါတိုင်တန်းစွာရေးတင်တဲ့သဘောပါ
ဆရာကောင်းသိကျေးဇူးပါခင်ဗျာ
ကောင်းပါပြီဆရာကောင်းပါပြီ